ကမ္ဘာလုံးကိုဗစ်ကူးစက်သူပေါင်း94ပါးအထိမြင့်တက်လာနေတယ်လို့အမေရိကန်နိုင်ငံရှိဂျော့ဆ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူပေါင်း22,000+အထိတိုးလာနေပြီးဒုတိယအများဆုံးအိန္ဒိယမှာလည်းအမေရိကန်ရဲ့ထက်ဝက်ခံအဖြစ်လူပေါင်း 10.5% ကူးစက်ခံထားရတယ်လို့ဒီဌာနကထုတ်ပြန်ထားပါတယ်။အမေရိကန်မှာဆိုရင်ကူးစက်ခံရသူကမနေ့တရက်တည်း3သိန်းကျော်အထိစံချိန်ပြစ်ချိုးခဲ့ပြီးပြည်내တချို့မှာအများကြီးမြင့်တက်လာနေချိန်မှာရွေးချယ်ခံသမ္မတဂျိုးဘိုင်ဒန်ကလည်းကာကွယ်ဆေးအမြန်ရဖို့ထိုးချင်သူတိုင်းရဖို့နဲ့သတင်းပတ်တွေအတွင်းဒုတိယချိန်အမြန်ထိုးနိုင်ဖို့ယုံကြည်ထားတယ်လို့ဆိုလိုက်ပါတယ်။အမေရိကန်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူအန်ထိုနီဖောက်ရှီကလည်းမကြခင်မကြပါတဲ့သမ္မတအဖြစ်တာဝန်စယူချိန်မှာသူပြောထားတဲ့အတိုင်းနိုင်ငံထဲမှာဒီနေ့ကိုလူပေါင်း100,000ကာကွယ်ဆေးထိုးနိုင်ဖို့ပြောလင့်ထားတယ်လို့ဒီဘက်စော်ပိုင်းလုံကပြောခဲ့ပါသေးတယ်။ဒါပေမဲ့အခုလိုအချိန်မှာအံ့ဩကြာဖြစ်လာတာကတချို့ဒေသတွေမှာဆေးရုံနဲ့သက်ကြီးစောင့်ရှောက်ရေးကိဟာတွေကကျန်းမာရေးလုပ်သားတွေအနေနဲ့ဒီကာကွယ်ဆေးထိုးဖို့နောက်တွန့်နေကြတယ်လို့ AP သတင်းဌာနမှဖော်ပြခဲ့တာပါခင်ဗျာ။